ယဟန်ရှင်လူចောင်းသားပြည်သူအပေါင်းပါဝင်ဆန္ဒပြပြီးဒီမိုကရေစီရေးကိုတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးလူမှုအုံကြွမှုကြီးမြန်မာနိုင်ငံမှာဖြစ်ခဲ့တာအခုဆိုရင်23နှစ်ရှိခဲ့ပါပြီ။အဲ့ဒီလိုတနိုင်ငံလုံးပြည်သူတွေအုံကြွဆန္ဒပြမှုကြီးဖြစ်ခဲ့ပုံနဲ့ကိုလိုချင်တာကိုကိုတောင်းမှရမယ်ဆိုတဲ့အသည့်အဲ့ဒီအချိန်ကပြည်သူတွေရှိခဲ့ကြတယ်လို့လက်ရှိအချိန်မှာရောဘလောက်ရှိကြပါသလဲ။မြန်မာနိုင်ငံမှာလူမှုအုံကြွမှုဖြစ်မှစစ်မှန်တဲ့အပြောင်းလဲတွေဖြစ်လာနိုင်မှာလားဆိုတာတွေကိုမတ်စုမြတ်မွန်ကသုံးသပ်တင်ပြထားပါတယ်ရှင
်။လွန်ခဲ့တဲ့23နှစ်ကမဆာလာတပါတီအစိုးရအုပ်ချုပ်မှုအောက်မှာအထွေထွေကြက်တဲမှုဖိနှိပ်မှုတွေကိုသီးမခံနိုင်ကြတော့တဲ့ပြည်သူတွေရဲ့လမ်းမော်ထွက်ဆန္ဒပြမှုကြီး၈ရက်၈လ၈၈ခုနှစ်မှာစတင်ခဲ့ပါတယ်။ဒီအောင်ကြွားမှုကြီးတနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ဖို့အဓိကစီစဉ်လှုပ်ရှားခဲ့ကြသူတွေကတော့ကျောင်းသားတွေပါ။ရှစ်လေးလုံးကာလမှာကျောင်းသားခေါင်းဆောင်တွေအဖြစ်ပေါ်လာကြတဲ့သူတွေကကိုမိုးသီးစွန်ကဆန္ဒပြပွဲကြီးဖြစ်ဖို့သူတို့ဘလို့စီစဉ်ခဲ့တယ်ဆိုတာကိုအခုလိုပြောပြပါတယ
်။၈၈ကြီးမဖြစ်ခင်ကကျောင်းသားလှုပ်ရှားမှုတွေဖြစ်တယ်လေ။ကျောင်းသားလှုပ်ရှားမှုတွေက1988မလာကျော်လာတက်တိုက်ပေါ့။ပထမကျွန်တော်တို့ကျောင်းသားအခွင့်အရေးတောင်းတယ်အထက်ကအကြောင်းသားတွေပြန်လှုပ်ဖို့အဲ့ဒါသမဂ္ဂဖွဲ့ဖို့အဲ့ဒီကနေပြီးမဆလာပေါ့တော့ဒီတောင်းဆိုချက်တွေမလိုက်ရောတဲ့အခါမှာအချိန်ကြီးဘယ်လောက်ထိဖြစ်သွားလဲဆိုတော့လူတို့အုံကြွားမှုတွေကိုဥတီသွားတယ်လေအကြောင်းတွေကိုမဆလာကဖိတ်လိုက်တယ်ဖိတ်လိုက်တော့အကြောင်းတွေစီးစီးနေကိုပြန်သွားကြတယ်ပြန်သွားကြတဲ့အခါမှာကျွန်တော်တို့အကြောင်းသားတွေက message တွေပေးလိုက်တယ်သူတို့ရှင်းရဲ့ရှင်းလာ88ရက်နေ့မှာအထွေထွေလူတို့အုံကြွားမှုတွေကိုတို့တွေလုပ်ကြမယ်အဲ့တော့ခုရောက်ရနေပြီအစီအစီကနေလှုပ်ဆော်ကြပါဆိုပြီးတော့message တွေနဲ့ကျွန်တော်လုပ်ငန်းစဉ်တွေပေးလိုက်တဲ့သဘောဒါကြောင့်မလို့အရန်ထက်ဆင်းနေတဲ့အချိန်တွေမှာကျွန်တော်တို့ရဲ့ဒီ message ပေါ့နော်ပါသွားတာရဲ့နောက်တစ်ခုကကျောင်းသားတွေကိုနေဒီမှာကိုရွာတွေမှာပို့ပြီးစီယုံသွားနိုင်တဲ့အနေအထားတစ်ခုကိုကျွန်တော်တို့ကဖန်တီးလိုက်နိုင်တယ်လေအဲ့တော့ဒီ88လူမှုအုံကြွားမှုကြီးဖြစ်လာတဲ့အကြောင်းရင်းပေါ့
တနိုင်ငံလုံးအတိုင်းအတာနဲ့ဖြစ်ခဲ့တဲ့လူမှုအုံကြွားမှုကြီးမှာအဖြူအစင်းဝယ်ကျောင်းသားလေးတွေကစားလို့အစိုးရဌာနဘောင်းဆောင်ကဝန်ထမ်းတွေသာမကတက်မတော်သားတွေကပါမြန်မာနိုင်ငံမှာဒီမိုကရေစီစနစ်တစ်ခုပေါ်ပေါက်ဖို့တောင်းဆိုခဲ့ကြတာပါ။အဲဒီအချိန်ကရန်ကုန်တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသူမတ်ခင်မိုးအေးလည်းတယောက်အပါအဝင်ဖြစ်ပါတယ်
။ဆဖာဖြစ်ချင်းတော့ကျွန်တော်ကကျွန်တော်ကျောင်းသားကျောင်းသူတွေကိုမတရားနှိပ်စက်တယ်ဆိုတဲ့အနေအထားနေပါလာခဲ့တာ။အဲဒီအချိန်တော့ကျွန်မဖြစ်ချင်းမှာလူငယ်လေးဖြစ်တော့ဒီရှင်လေးလုံးရေးချင်းပြီးသွားခင်ကျွန်တော်နိုင်ငံဟာကမ္ဘာမှာတိတ်ခါရှိရှိရင်းမောင်းတက်နိုင်တဲ့လွတ်လပ်ပွင့်လင်းတဲ့စနစ်နဲ့အုပ်ချုပ်တဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့နိုင်ငံတစ်ခုဖြစ်ရမယ်ဆိုပေမဲ့ဒီမှာကိုအားကြီးထားခဲ့ပါတယ
်ပါတီစုံဒီမိုကရေစီစနစ်ကိုငြင်းငြင်းချမ်းချမ်းတောင်းဆိုခဲ့ကြတဲ့ပြည်သူတွေကိုစစ်တပ်ကပြည်ရဲ့မိုးပေါ်ထောင်မပစ်ဘူးတက်တက်ပြစ်တယ်လို့ချိန်ချောက်ခဲ့တဲ့အဲ့ဒီအချိန်ကအာဏာရှင်ဦးနေဝင်းကသူ့စကားအတိုင်းပြစ်ခတ်နှိမ်နင်းခဲ့လို့3,000ကျော်တေဆုံးခဲ့တယ်လို့မှတ်တမ်းတွေကဆိုပါတယ်တနိုင်ငံလုံးမျှော်လင့်ချက်တွေအပြည့်နဲ့တောင်းဆိုဆန္ဒပြပွဲကြီးပြစ်ခတ်နှိမ်နင်းခံခဲ့ရပေမဲ့ဒီအဖြစ်ဟာတမိုင်းမှာထူးခြားတဲ့ဖြစ်ရပ်တစ်ခုအဖြစ်နဲ့တင်ကြံခဲ့ပါဗျ
။မထင်မှတ်လောက်အောင်ပဲလူငန်းစွာအလှဆုံးဟုတ်လားမူလာတန်းကလေးတွေကနေစပြီးတော့နောက်ဆုံးစစ်တပ်ထိပ်ပေါ့နော်။လေတက်ကလူတွေဆိုလို့ရှိရင်လက်လက်ချပြီးတော့ဝင်လာတယ်။ဟိုအစိုးရဝန်ထမ်းတွေကအစပေါ့နော်။အရန်ကြဲတဲ့နဲ့အလှဆုံးဝင်လာတယ်။ဒါအဲကြောင့်ကျွန်မကဒီရှစ်လေးလုံးအရေးခင်းကြီးကလူလူကကိုယ်တမကိုဖန်တီးခွင့်ရခဲ့ကြတဲ့ကိုယ်တမကိုဖန်တီးနိုင်ခဲ့တဲ့တမိုင်းမှတ်တိုင်တစ်ခုဖြစ်တယ်လို့ကျွန်မယူဆမိပါတယ
်။လက်နက်အင်အားနဲ့နှိမ်နင်းခံခဲ့ရတဲ့ရှစ်လေးလုံးလူမှုအုံကြွားမှုကြီးရဲ့နောက်ဆက်တွဲအဖြစ်ကျောင်းသားပြည်သူအများအများဖမ်းဆီးထောင်ချခံခဲ့ရပါတယ်။အခုအချိန်ထိလဲကိုမင်းကိုနိုင်အပါအဝင်ရှစ်လေးလုံးကျောင်းသားခေါင်းဆောင်တွေထောင်ထဲမှာရှိနေကြပါသေးတယ်။အစိုးရကအကောင်ကတော့မဆလာတပါတီအစိုးရပြုတ်ချခဲ့တယ်။နိုင်ငံရေးပါတီတွေပေါ်ပေါက်ခဲ့တယ်ပြည်သူတွေရဲ့ဆန္ဒအမှန်ကိုဖော်ထုတ်နိုင်ခဲ့တဲ့ရွေးကောက်ပွဲတွေပေါ်ပေါက်လာခဲ့ပါတယ်။ဒါပေမဲ့လည်းပြည်သူတွေတကယ်လိုလားသလိုစစ်မှန်တဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုအခုအချိန်ထိမရရှိကြသေးပါဘူး။ဒီတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေပြောင်းသွားဖို့ရှစ်လေးလုံးလိုပြည်သူတွေရဲ့ဆန္ဒထုတ်ဖော်တောင်းဆိုမှုတွေအခုအချိန်မှာလိုအပ်နေပါသလား
။ကျွန်တော်လိုပဲမြင်တယ်။တကယ်တမ်းကြည့်ကြပြောမယ်ဆိုရင်ဒီစစ်တပ်ကပမာပြီးအာဏာသိမ်းလာတာဟာကျွန်တော်တို့တက်တက်ရှိသွားပြီပေါ့နော်48နှစ်လောက်ရှိသွားပြီရှိသွားတဲ့အခါမှာတစ်ခါမှကျွန်တော်တို့ပြုပြင်ပြောင်းလဲလာတာကြီးဟဲ့လားတစ်ခါမှကျွန်တော်တို့တွေ့ဆုံဆွေးနွေးပွဲနဲ့နိုင်ငံရေးကြေညာတွေကိုနိုင်ငံရေးနဲ့ဖြည့်ရှင်းပေးခဲ့တယ်ဆိုတော့အားကိုကျွန်တော်မတွေ့အောင်အဲဒီတော့
ကျွန်တော်တို့ကဗာနီးနဲ့ဖြေရှင်းရတော့မယ်ကျွန်တော်တို့လက်လက်ကန်တိုက်ပွဲတွေနဲ့ပေါ်ထုတ်မလားတန်တမာရေးတိုက်ပွဲတွေလူလူတိုက်ပွဲတွေဆိုတော့ကျွန်တော်မြင်လာတော့အတိကတော့လူလူလုံရှားမှုကြီးနဲ့ပဲဖြစ်နေမယ်လို့ကျွန်တော်အနေနဲ့မြင်တယ်ဆက်ဆက်ရှိအကြောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ကိုမိုးသီးစောမှာရှစ်လေးလုံးအောင်ကြွားမှုကြီးကဆလို့ဒီကနေ့အထိမြန်မာနိုင်ငံမှာဒီမိုကရေစီရဲ
ဒီစစ်မှန်တဲ့တွေ့ဆုံဆွေးနွေးဖြစ်ဖို့ကိုလေအားလုံးကဒါလိုအပ်တယ်လို့နားလည်နေဖို့လည်းလိုပါတယ်အမှန်တကယ်တော့အစိုးရတရားကပြည်သူပြည်သားတွေကလုံလာတဲ့အစိုးရတရားပဲဖြစ်တယ်လေတကယ်တကယ်တော့ဒီလိုအုံစားမှုဖြစ်ပေါ်စွာတကယ်အခြေအနေအချင်းခါအကြောင်းအရာတိုက်ဆိုင်မှာလည်းဖြစ်လာတာပါအဲ့ဒီအတွက်အရေးကြီးတာကတော့လူစုကကိုယ့်အခွင့်အရေးကိုတောင်းဆိုတတ်ဖို့ရန်လိုအပ်ပါတယ်
ရှစ်လေးလုံးကာလကတော့ပြည်သူတွေဟာကိုလိုချင်တာကိုကိုတောင်းမှရမယ်ဆိုတဲ့အသည့်အပြောက်ရှိနေကြပါတယ်လက်ရှိအခြေအနေမှာရောအဲ့ဒီလိုကိုယ့်အခွင့်အရေးကိုဖြစ်စေချင်တာကိုတောင်းရမယ်ဆိုတဲ့အသည့်ဘလောက်ရှိနေကြပါသလဲဒီအသည့်ရှစ်ချက်ကာလပြည်သူလူထုရဲ့အဓိကစံတာလွတ်လပ်မှုကြီးလိုချင်နေတဲ့စံတာပေါ့အဲ့တော့ဒီအခုနှစ်သက်သုံးနှစ်ကြာသွားတဲ့ခါမှာဒီပြည်သူလူထုကြီးမှာလွတ်လပ်မှုလို put it in it today. The lawyer did Lula Mu, Blue Lani, a D Lula Muya, the name, the Lucian, Biva, and the set on him, Dikangaja, who we see to Allah, the Lubetan or Mine.
The Mosquito, the Marusima Shedia, Luria, Goye, Queen Yego, go down the Yamis, a Tipina Yabo, Shando, any day. ဘာဖြစ်လို့လဲဆိုတော့သူတို့မှာမနဲ့ထမင်းညထမင်းမှန်မှုမနဲ့စူးစမ်းနေရတယ်အခြေခံစာဝင်နေပြည်လေကိုအရင်စူးစမ်းနေရတော့ဒီဘက်ဘို့သူကြရိုင်းမှာသူတို့မှာအရင်နေတယ်ကိုယ့်ရဲ့အခွင့်အရေးကိုကိုရအောင်ပြောတတ်ရမယ်တောင်းတတ်ရမယ်ဆိုတဲ့အတိတ်ပညာရဖို့သူတို့မှာအများကြီးလိုနေတယ်လို့ကျွန်မထင်ပါတယ်အဲ့တော့သွားလို့လို့ပေါ့နော်ဟိုဒီမိုကရေစီကိုကိုယ့်ဟာကိုယ်တာဝန်သိပြီးလှုပ်ရှားလာတဲ
တော်တော်များများရှိကြပါတယ်။ဒါပေမဲ့မခင်မိုးအေးပြောခဲ့သလိုပြည်သူအများစုကကိုလိုချင်တာကိုတောင်းရဲတောင်းတတ်တဲ့အချိန်ရောက်ဖို့ဘလောက်လိုနေသေးလဲဆိုတာကတော့ဘယ်သူကများတတ်အပ်ပြောနိုင်ပါမလဲရှင
်။Democracy, time for a dream, march us along.